ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတုတ်တင်တပ်ဖြတ်မှုတွေရှိခဲ့တာကိုခိုင်မာတဲ့အထောက်အထားတွေတွေ့ရတဲ့အတွက်ဒီဖြစ်ရတဲ့ပတ်သက်လို့မြန်မာအစိုးရမှတောင်းရှိတယ်လို့45 Rights အဖွဲ့ရဲ့ထုတ်ပြန်ချက်မှာရေးထားတာတွေ့ရပါတယ်။ဒါကြောင့်လူမျိုးတုံးတုတ်တင်တပ်ဖြတ်မှုအတွက်ခိုင်မာတဲ့အထောက်အထားတွေဆိုတာဘလို့အချက်လက်တွေကိုဆိုလိုချင်ပါလေလို့အဲ့ဒီ45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုတူဖြစ်တဲ့ Mr. Matthew Smith ကိုမေးကြည့်တော့သူက
The team from Yale Law School took approximately 3 years of research conducted by 45 Rights.And that included eyewitness testimony, photographs, video, internal
government. American Bureau of Yale Tech တို့ရဲ့ဥပဒေဌာနကလူခွင့်ဆိုင်ရာအဖွဲ့ဟာကျွန်တော်တို့အဖွဲ့အတွက်လုပ်ပေးတာပါ။သူတို့က2012ခုနှစ်ကနေအခုထိ3နှစ်ကြာလေ့လာပြီးမှအခုလိုအစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။သူတို့လေ့လာချက်အရ Ranger Muslim တွေအသက်ခံရတာ၊စိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်ခံရတာ၊ခလေးမွေးဖွားခြင်းနဲ့ခရီးသွားလာခွင့်ကန့်သတ်ခံရတာတွေကိုဓာတ်ပုံတွေ၊ရုပ်သံမှတ်တမ်းတွေနဲ့စုဆောင်းတင်ပြထားသလိုဒီချက်လက်တွေကိုမြန်မာစုအာဏာပိုင်တွေရဲ့ထုတ်ပြန်ချက်တွေကုလသမဂ္ဂရဲ့ထုတ်ပြန်ချက်တွေပေါ်မှာလည်းကိုးကားထားပါတယ်။ဒါကြောင့်ဒီချက်လက်တွေအရဆိုရင်ဒီဖြစ်ရပ်တွေဟာနိုင်ငံတကာကသတ်မှတ်ထားတဲ့ဥပဒေဆိုင်ရာအရလူမျိုးတုံးတုတ်တင်တပ်ဖြတ်မှုတွေပေါ်ပေါက်တယ်လို့ပြောဆိုတာဖြစ်တယ်လို့ပြောသွားတာပါ။လူမျိုးတုံးတုတ်တင်တပ်ဖြတ်မှုလို့ဆိုတဲ့အတွက်အစုလိုက်ပြုံလိုက်တပ်ဖြတ်ခံရတဲ့အထောက်အထားတွေရောသူတို့တွေ့ရပါသလားလို့မေးကြည့်တော့ Mr. Matthew Smith က
Yes, but killing was part of it.Evidence of mass killing was part of the information that was analyzed by the team from Yale Law School.
Okay. အစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်တဲ့အထောက်အထားတွေဆိုတာက Yale Tech တို့အဖွဲ့ရဲ့လေ့လာချက်မှာစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ပါတယ်။ကျူးလွန်တဲ့သူတွေကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေ၊နေဆက်ဒေတာကိုကယ်ရေးဆိုတဲ့ NASA ကနဲ့မြန်မာစစ်တပ်ဖွဲ့ဝင်တွေဖြစ်နေပါတယ်။ဖြစ်ရပ်တွေကတော့2012မတိုင်ခင်ရောအဲ့ဒီနောက်ပိုင်းကာလတွေမှာပါလို့ပြောသွားတာပါ။ဒီလိုဆိုရင်အခုတွေ့ရှိကြတဲ့ပတ်သက်လို့ဘလို့အရေးယူမှုမျိုးဖြစ်စေချင်တာလဲလို့ Mr. Matthew Smith ကိုမေးကြည့်ပါတယ
် We're recommending independent investigation into these human rights violations in Rakhine State so specifically we're recommending that the UN establish
ဒီလူခွေချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးဆောင်ရွက်စေချင်တာပါအထူးသဖြင့်ကုလသမဂ္ဂကဦးစီးတဲ့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ဆောင်ရွက်ပေးဖို့ကိုကျွန်တော်တို့ရော Yale Tech တို့လူခွေအဖွဲ့ကတိုက်တွန်းပါတယ်ဒီလိုဆောင်ရွက်တဲ့အခါမှာလည်းလူခွင့်ချိုးဖောက်မှုတွေလေးလာစုံစမ်းတယ်ဆိုတဲ့အဆင့်ထက်ပိုပြီးလုတ်ပိုင်ခွင့်အာဏာရှိတဲ့အဖွဲ့မျိုးဖြစ်စေခြင်းသလိုအချက်လက်တွေစုဆောင်းဖော်ထုတ်ရမှာဖြစ်ပါတယ်။ဒါမှလည်းရခိုင်ပြည်နယ်တဝမ်းမှာသွာလာလှုပ်ရှားပြီးဘာတွေဖြစ်ခဲ့လဲ၊ဘာကြောင့်ဖြစ်ခဲ့လဲဆိုတာကိုကြည်ကြဲပြန့်ပြန့်လေ့လာနိုင်မှာဖြစ်ပါတယ်။ဒီလိုလေ့လာတဲ့အခါမှာအစိုးရအာဏာပိုင်တွေဘက်ကစုံစမ်းတာအပြင်အရသာပြည်သူတွေနောက်တစ်ခါအဲ့ဒီဒေသကနေထွက်ပြေးသွားတဲ့သူတွေကိုလည်းမေးမြန်းရမှာဖြစ်ပါတယ်။ပြီးရင်ရှေ့အနာဂတ်မှာအခြေအနေတိုးတက်ကောင်းမွန်အောင်ဘလို့ဆောင်ရွက်တင်လဲဆိုတာတွေကိုလည်းရလက်တွေထောက်ယူနိုင်မှာဖြစ်တယ်လို့ Mr. Matthew Smith ကပြောသွားတာပါ။ဒါအပြင်သူဆက်ပြောတာက
But our primary concern is really that you know this is not just a problem for the Rohingya people this is a problem for Myanmar country and our hope
ဒါပေမဲ့ကျွန်တော်အဓိကစိုးရိမ်တာကအခုလိုဖြစ်နေတဲ့အခြေအနေဟာ Rohingya ပြဿနာတွေမဟုတ်ပဲမြန်မာနိုင်ငံအတွက်ပါပြဿနာဖြစ်နေတာပါ။နောင်တက်လာမဲ့အစိုးရအသစ်တွေဟာမြန်မာနိုင်ငံမှာလူခွင့်တိုးတက်ကောင်းမှုအောင်ဆောင်ရွက်မယ်ဆိုရင်ဒီပြဿနာကိုကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ်။အစိုးရအသစ်အနေနဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းရေးကိုအထောက်အကူပေးပြီးပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်လို့ပြောသွားတာပါ။အခုဒီ Ranger တွေအပေါ်လူမျိုးတုံးတုတ်တင်တပ်ဖြတ်မှုရှိတယ်ဆိုတဲ့အပေါ် International Criminal Court ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ပြီးတော့တရားစွဲနိုင်မယ့်အခြေအနေဟာဖြစ်လာနိုင်ပါသလားလို့ Mr. Matthew Smith ကိုမေးကြည့်တော့သူက
Well, I mean, I wouldn't say it's impossible to develop strategies around international justice that involve the International Criminal Court. We're not talking about
ဟုတ်ကဲ့ဒီကိစ္စအတွက်ကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့မဖြစ်နိုင်ဘူးလို့တော့ကျွန်တော်မပြောနိုင်ပါဘူး။ဒါပေမဲ့ကျွန်တော်တို့အခုပြောနေတာက ICC ကိုတင်ပြီးအရေးယူဖို့ကိစ္စမဟုတ်သေးပါဘူး။အခုလိုကျူးလွန်ချိုးဖောက်ခံရတာကိုအယက်သားတွေကြောက်ရွံ့နေရတဲ့အတွက်ဒီကိစ္စကိုကင်တွယ်ဖြေရှင်းပေးဖို့ကိုပဲပြောဆိုနေတာဖြစ်ပါတယ်လို့45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုတို့ဖြစ်တဲ့ Matthew Smith ကပြောသွားတာဖြစ်ပါတယ်ခင်ဗျာ